Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ Washington DC မြို့တော် VOA American တန်ရဲ့2014ခုနှစ်မတ်လ29ရက်ကြာသပတေးနေ့မနက်ဖြန်စီစဉ်တွေကိုလိုင်းဒိုမီတာ24 32နဲ့39တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမခွာညိုပါအခုမနက်ခင်အစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်ကတော့ရော်နီငိမ့်ပါခင်ဗျာခရီးမီးယားဒေသကနေရုရှားကိုပြန်ပြီးဖျက်ရှားပြီးကျူပန်းဖို့အင်အားကြီးအနောက်နိုင်ငံတွေမှာအစီအစဉ်ရှိဘူးလို့သမ္မတဘူဘားမာကပြောဆိုလိုက်ပြီးတော့သူဟာအခုခါမှာဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကနေအီတလီနိုင်ငံရောမမြို့တော်ကိုရောက်ရှိသွားပါပြီအီဂျစ်နိုင်ငံရဲ့တမ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးအက်ဘယ်ဖာတာစီစီကတော့သူဟာသမ္မတရွေးကောက်ပွဲဝင်မှုအတွက်တမ်မတော်ကနေငြိမ်းစားယူလိုက်ပြီးလို့ကြေညာလိုက်ပါတယ်ခင်ဗျာဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုမက်ခင်မျိုးသိတဲ့အတူကျွန်တော်တို့ကြေညာသွားမှာဖြစ်ပါတယ်ခင်ဗျာ
ဒီနေ့မနေ့နားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာအရေးအမေရိကန်အောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ပေါ်မြန်မာအစိုးရဘက်ကတုံ့ပြန်တန်တဲ့အတူနိုင်ငံရေးအကြက်တဲတွေစီဥတီမသွားခင်တွေ့ဆုံဆွေးနွေးကြဖို့အရေးကြီးတဲ့အကြောင်းကိုတော့
ဒီနိုင်ငံရေးမှာဘုံမထူတာတွေရှိတာရှိတိုင်းအကြက်တဲဖြစ်သွားတယ်ဖြစ်သွားတယ်လို့တော့ဒါကြောင့်မို့လို့လဲကျွန်တော်ရေးပြန်တယ်
ဖွဲ့စည်းပုံပြည်စည်ရေးကိစ္စရပ်တွေနဲ့ဆက်လင်းလို့ဒေါအောင်ဆန်းစုကြည်ဘာတွေပြောခဲ့တယ်လဲဆိုတာလည်းနားဆင်ကြရမှာပါနိုင်ငံတကာသတင်းဆောင်ပါတွေထဲမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ထိန်းချုပ်ရေးအမေရိကန်သမ္မတကဂျပန်တောင်ကိုရီးယားတို့နဲ့ဆွေးနွေးခဲ့တာနဲ့အတူရုရှားရဲ့စီးပွားရေးကိုအကြီးအကျယ်ထိခိုက်စေတဲ့ယူကရိန်းပြဿနာတွေကိုလည်းနားဆင်ကြရမှာပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥရောနီငိမ့်နဲ့ဒေါခင်မျိုးသက်တို့ကကြေညာပေးကြပါမယ်ရှင်
ဒီမိုကရေစီနဲ့တရားဥပဒေစိုးမိုးမှုခါယူကရိန်းနိုင်ငံမှာအောင်ပွဲခံလိမ့်မယ်လို့သူယုံကြည်ကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကမလ26ရက်နေ့မှာဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာပြောဆိုခဲ့ပါတယ်။ဥရောပသမဂ္ဂနဲ့မြောက်အတ္လန္တိတ်စစ်စာချုပ် NATO ဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတဲ့နောက်ပဲလစ်ဒီဘိုးစာအမှုပညာပြတိုင်မှာသူ့ကိုစောင့်မျှော်နေကြတဲ့ပရိသတ်နဲ့တွေ့ဆုံစဉ်မှာသမ္မတအိုဘားမားကအခုလိုပြောဆိုခဲ့တာပါ။ခရီးမီးယားဒေသကိုရုရှားကိုပြန်ပြီးဖျက်ရှားပြီးကျူးပန်းမှုအင်အားကြီးနောက်နိုင်ငံတွေမှာဘလို့မှစီစဉ်မရှိဘူးလို့လည်းသမ္မတဥပမာကဆိုပါတယ်ဒါပေမဲ့လည်းအချိန်ကြာလာတာနဲ့အမျှအနောက်နိုင်ငံတွေကဆက်ပြီးစီးလုံးညီညွတ်နေကြမယ်ဆိုရင်ရုရှားကသူ့ရဲ့ယူမန်ချက်တွေကိုဖြည့်ဆည်းဖို့အင်အားထပ်သုံးလို့မရနိုင်ဘူးဆိုတာကိုသဘောပေါက်နားလည်လိမ့်မယ်လို့လည်းသမ္မတဥပမာကပြောခဲ့ပါတယ်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတဲ့နောက်သမ္မတဥပမာကရုရှားဟာခရီးမီးယားဒေသကိုသိမ်းပိုက်လိုက်တဲ့အတွက်နိုင်ငံတကာမိသားစုဟာရုရှားကိုအထီးကျန်ပစ်ပယ်ထားဖို့တန်ဋိဌာန်တွေပုံမူစီလုံးညီညွတ်စွာချလာကြတယ်အခုပြဿနာကနေဥရောပဟာစွန့်ရင်လောင်စာရရှိအတွက်ရုရှားကိုမမိကိုပဲတခြားသောနီးလန်းတွေနဲ့ရရှိကြိုးပမ်းကြဖို့မိမောင်ထုတ်ပြလိုက်တာပဲဖြစ်တယ်လို့လည်းသမ္မတဥပမာကဆိုပါတယ်ရုရှားရဲ့စွန့်ရင်အရင်အမြင့်တွေဟာအမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ရဲ့ရုရှားကိုအရေးယူပိတ်ဆို့တံခါးမှုတွေနောက်ထပ်ပြစ်မှတ်တစ်ခုဖြစ်လာနိုင်တယ်လို့လည်းသမ္မတဥပမာကပြောခဲ့ပါတယ်မလ25ရက်နေ့ကတော့ဆက်မှုဖွံ့ဖြိုးပြီးထိပ်သီးရှင်းနိုင်ငံတဲကနေရုရှားကိုထုတ်ပယ်ပစ်ဖို့ကြံတဲ့ဆက်မှုထိပ်သီး9နိုင်ငံကဆုံးဖြတ်ခဲ့ကြပါတယ်ခင်ဗျာ
ရုရှားအနေနဲ့ယူကရိန်းကိုကျူးကျော်ဖို့အတွက်ဆန္ဒမရှိဘူးလို့ခုလက်တလုံးမှာအာမခံချက်တွေပေးနေပေမဲ့သူ့ရဲ့တပ်တွေကိုယူကရိန်းနယ်စပ်နားတစ်လျှောက်ဆက်ပြီးတိုးမြှင့်ချထားနေတာတွေ့ရတယ်လို့ American ကာကွယ်ရေးဝန်ကြီး Chuck Hagel ကပြောကြားလိုက်ပါတယ်။လက်ရှိတွေ့နေရတဲ့အနေအထားတွေဟာပြီးခဲ့တဲ့သတင်းပတ်ထင်းရုရှားကာကွယ်ရေးဝန်ကြီး Sergei Shoigu သူ့ကိုပြောခဲ့တာတွေနဲ့လုံးဝကွဲပြားနေတာတွေ့ရတာမို့ပြောတဲ့ဂရိအတိုင်းတီးဖို့လိုတယ်လို့လည်းဆိုပါတယ်။ဝန်ကြီး Hagel ဟာ British ကာကွယ်ရေးဝန်ကြီး Philip Hammond နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာယူကရိန်းဆိုင်ရာကိုအဓိကထားပြီးခုလိုပြောကြားခဲ့တာပါ။ယူကရိန်းနဲ့ပတ်သက်ပြီးရုရှားရဲ့လှုပ်ဆောင်မှုတွေကိုကြင့်ရင်ရုရှားကာကွယ်ရေးဝန်ကြီးရှိုအီဂူမှာဩဇာသိရှိဖို့မရဘဲဒီကိစ္စတွေဟာရုရှားသမ္မတပူတင်ရဲ့လှုပ်ဆောင်မှုတွေအများဆုံးဖြစ်နိုင်တယ်လို့သူတို့ရဲ့ပြည်တွင်းအခြေအနေတွေကိုလည်းတိတိကျကျမပြောနိုင်ဘူးလို့ British ကာကွယ်ရေးဝန်ကြီးကပြောပါတယ်။ဒါပေမဲ့အခုလိုရုရှားကခရိုင်းမီးယားကိုတိုက်ပိုက်တာအတွက်လက်ခံနိုင်မှာမရှိတဲ့အပြင်ရုရှားရဲ့အခုလိုရန်လိုမှုအတွက်အကျိုးဆက်တွေရင်ဆိုင်ရမယ်လို့ဆိုပါတယ်။ရုရှားကိုအမေရိကန်ကအရေးယူမှုတွေချမှတ်ထားပြီးဖြစ်တယ်လို့တနင်္လာနေ့မှာလည်း G8 အင်အားကြီးရှစ်နိုင်ငံထဲမှာရုရှားကိုသူ့ရဲ့လုပ်ရမပြောင်းမချင်းထုတ်ပယ်ထားဖို့အမေရိကန်ပြင်သစ် Britain, Canada, Germany, Italy နဲ့ Japan နိုင်ငံတွေကချမှတ်ခဲ့တာပါ။ဗိုလ်တပ်ခုနေမှာလည်း NATO ကစီးရင်လက်ချက်မှုတွေတိုးမြှင့်ပြီးတတ်ချထားမှုတွေပါဝင်တဲ့ကာကွယ်ရေးအစီအစဉ်သစ်တွေချမှတ်တာလို့နောက်ဆက်တွဲအရေးယူမှုတွေလှုပ်ဆောင်သွားမယ်လို့ NATO အကြီးအကဲ Anders Fos Rasmussen ကပြောကြားလိုက်ပါတယ်။
မလ26ရက်နေ့ကဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာအမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ပူးတွဲကြေညာချက်တရထုတ်ပြန်ခဲ့တာမှာအမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ဟာနိုင်ငံတကာရေးရာတွေမှာခိုင်မာတဲ့လုပ်ဖော်ကိုင်မဲ့တွေအဖြစ်ဆက်လက်ပြီးယက်တီသွားကြဖို့ကိုထပ်မံအတည်ပြုအမှတ်ခံကြောင်း ဒီကြေညာချက်မှာဖော်ပြထားပါတယ်ဒီကနေ့ယူကရိန်းနိုင်ငံပြဿနာဟာ27ရာစုအတွက်နိုင်ငံတကာဥပဒေနဲ့လုံခြုံရေးအခြေခံစည်းမျဉ်းတွေကိုစိန်ခေါ်နေကြောင်းကမ္ဘာကုန်သွယ်ရေးအဖွဲ့ချုပ် WTO ရဲ့အရေးပါမှုကမ္ဘာကြီးရဲ့စီးပွားရေးပုံမျိုးတိုးတက်မှုနဲ့ဥတုရာသီဖောက်ပြန်ပြောင်းလဲမှုတွေကိုရင်ဆိုင်သွားကြရေးစတဲ့ကမ္ဘာလုံးဆိုင်ရာကိစ္စရပ်များကိုဒီကြေညာချက်မှာဖော်ပြထားလို့အာဆီယံနိုင်ငံတွေအပါအဝင်အာရှပစိဖိတ်ဒေသမှာအမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတွေရဲ့ကြေကြေပြန့်ပြန့်ပူးပေါင်းဆောင်ရွက်ခြင်းနဲ့ပတ်သက်ပြီးတော့လည်းထည့်သွင်းဖော်ပြထားပါတယ်မြန်မာနိုင်ငံပါဝင်အာရှပစိဖိတ်ဒေသရဲ့တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးကြွယ်ဝရေးကြိုးပမ်းဆောင်ရွက်မှုတွေကိုအမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ကပါဝင်ကူညီကြိုးပမ်းကြတာမှာဒီမိုကရေစီရေးနဲ့စီးပွားရေးဖွံ့ဖြိုးမှုပြုရင်ပြောင်းလဲရေးတွေအတွက်အဘိထောက်ပံ့ကူညီမှုတွေကိုလည်းလောက်ကင်ဆောင်ရွက်ခဲ့ကြတယ်လို့အဲ့ဒီကြေညာချက်မှာဖော်ပြပါရှိပါတယ်ခင်ဗျာ
American သမ္မတ Barack Obama ဟာအီတလီနိုင်ငံကိုရောက်ရှိနေပြီးပုံရဟန်းမင်းကြီး Francis နဲ့တွေ့ဆုံမှာဖြစ်ပါတယ်ဒါအပြင်အီတလီခေါင်းဆောင်တွေနဲ့ပါတွေ့ဆုံပြီး Ukraine နဲ့ Russia ဆိုင်ရာအရေးကိစ္စတွေကိုဦးစားပေးဆွေးနွေးမယ်လို့မျှော်လင့်ရပါတယ်သမ္မတ Obama ဟာပုံရဟန်းမင်းကြီးရဲ့ဥဆောင်မှုကိုသဘောကျနေသူဖြစ်ခြင်းဖြစ်ပြီးပုံရဟန်းမင်းကြီးထပ်မံတွေ့ဆုံဖို့ကာလကြာရှည်စွာစောင့်စားခဲ့ရတယ်လို့သမ္မတအင်ဗျူကပြောပါတယ်။ Ukraine က Crimea ကို Russia ကနေကျူးကျော်သိမ်းပိုက်မှုနဲ့ပတ်သက်ပြီးဒီသတင်းပတ်ထဲမှာသမ္မတဟာဥရောပခီးထွက်ခွာဖို့ဖြစ်လာတာမို့ဥရောပကိုတွားရောက်ရမှာပုံရဟန်းမင်းကြီးနဲ့တွေ့ဆုံဖို့အတွက်စီစဉ်တာဖြစ်ကြောင်းသမ္မတအင်ဗျူကပြောပါတယ်။သမ္မတ Obama နဲ့ပုံရဟန်းမင်းကြီး Francis တို့ဟာ Vatican City မှာကြာသပတေးနေ့တွေ့ဆုံကြမှာဖြစ်တယ်လို့ Italy သမ္မတ Giorgio Napolitano နဲ့ရော Italy ဝန်ကြီးချုပ် Matteo Renzi နဲ့ပါသမ္မတ Obama တွေ့ဆုံမှုရှိပါတယ်သမ္မတဟာပုံရဟန်းမင်းကြီးနဲ့2009ခုနှစ်တုန်းက Vatican နန်းတော်မှာပထမကြိမ်တွေ့ဆုံခဲ့တာဖြစ်ပြီးအခုတွေ့ဆုံမှုကဒုတိယကြိမ်ဖြစ်ပါတယ်
တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.23 လိုင်းဒိုမီတာ32 kHz 9.25လိုင်းဒိုမီတာ39 kHz 9.25တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မလ29ရက်နေ့မနက်ခင်း VOA မြန်မာဘိုင်းရဲ့သတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်ခင်ဗျာမလ26ရက်နေ့ကမြန်မာနိုင်ငံနေပြည်တော်ပြည်ထောင်စုလွှတ်တော်မှာအစိုးရတပ်တန်း၃နှစ်ပြည့်မြောက်တဲ့အထိမ်းအမှတ်အဖြစ်သမ္မတဦးသိန်းစိန်မိန့်ခွန်းပြောဆိုခဲ့တာမှာဒီမိုကရေစီအသွင်ကူးပြောင်းရေးမှာတမရွယ်အခမ်းကဏ္ဍဟာရှိနေရအောင်မှာဖြစ်တယ်။နိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းနဲ့ညှိနှိုင်းအပြေရှားတဲ့စပွဲဝိုင်းတွေမှာလည်းတမရွယ်ကဆက်လက်ပါဝင်နေဖို့လိုအပ်ဆဲပဲဖြစ်တယ်လို့ထည့်သွင်းပြောကြားသွားခဲ့တယ်လို့ပဲ
။တမရွယ်အခမ်းကဏ္ဍကိုတဖြည်းဖြည်းချင်းလျှော့ချဖို့ပြည်တွင်းငြိမ်းချမ်းရေးတိုးတက်ရရှိလာမှုနဲ့ချင်းဆဆောင်ရွက်သွားမှုကိုလည်းဒီမိုကရေစီရင့်တမ်းမှုနဲ့တူဆောင်ရွက်ကြရမှာဖြစ်ပါတယ
်အဲ့ဒီလိုလဲသမ္မတဦးသိန်းစိန်ကပြောဆိုသွားခဲ့ပါတယ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့တော့နိုင်ငံရေးအကြက်တဲပုံစံဖြစ်မလာအောင်လို့ဆောင်ရွက်ကြတဲ့နေရာမှာပါဝင်ဆောင်ရွက်သူများရဲ့အမြော်အမြင်ကြီးမားမှုအတွေ့အကြုံအသိပညာကျွဲဝမှုနဲ့စည်ရင်းစည်ရနာမှတ်ကံဖို့ကိုအသုံးပြုပြီးတော့တိမ်မွေးညင်သာစွာနဲ့ဆောင်ရွက်သွားကြဖို့တွေကိုတိုက်တွန်းသွားခဲ့ပါတယ်မြန်မာနိုင်ငံနေပြည်တော်မှာတော့60ကိုနေမြောက်တမရော်နေစေးပြအခမ်းအနားကိုဒီကနေ့မနေ့မလ29ရက်နေ့မကြာခင်အချိန်မှာကျင်းပတော့မှာဖြစ်ပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံထုတ်ဒက်ကာထရီဘျူးနေ့စဉ်သတင်းစာပါအက်ဒီတာအာဘုံကိုကန့်ကွက်တဲ့အနေနဲ့လူ2000လောက်ဟာရိုဟင်ဂျာအလို့မရှိဆိုတဲ့ကြွေးကြော်သံတွေနဲ့ဗုဒ္ဓဟူးနေ့ရန်ကုန်မြို့မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဘင်္ဂလားဒေ့ရှ်အစိုးရဟာအိန္ဒိယမြန်မာနိုင်ငံရဲ့ပြည်ရင်းရေးကိုဝင်ရောက်ဆွတ်ဖက်ဖို့အတွက်စ조사နေတဲ့ပြင်မြန်မာနိုင်ငံရဲ့ချုပ်ချာအာဏာပိုင်ဆိုင်မှုကိုပါထိပါဖို့조사နေတယ်လို့ဆန္ဒပြသူတွေကဆွတ်ဆွဲပြီးရန်ကုန်ဘင်္ဂလားဒေ့ရှ်တိုင်းရင်းကိုချီတက်ဆန္ဒပြခဲ့ကြတာပါဒီသတင်းစာထဲမှာအက်ဒီတာအာဘုံမှာယူကရိန်းမှာရှိတဲ့ခရိုင်းမီးယားဒေသရုရှားနဲ့ပေါင်းတယ်လို့ရခိုင်ပြည်နယ်ကစစ်တွေနဲ့မောင်တော်တို့ကိုဘင်္ဂလားဒေ့ရှ်နဲ့ပေါင်းမပေါင်းလူမှုဆန္ဒခံယူပွဲလုပ်တင်တယ်လို့ရေးထားတာကိုဆန္ဒပြသူတွေကမကြင်မနက်ဖြစ်ပြီးကန့်ကွက်ကြတာဖြစ်ပါတယ်။ဒီဒက်ကာထရီဘျွန်းသတင်းစာအက်ဒီတာအာဘော်နဲ့ပတ်သက်ပြီးမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကလည်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနကိုမတ်လ24ရက်နေ့စွဲနဲ့တတိထောက်လွှာပေးပို့ခဲ့ပါတယ်။
အီဂျစ်နိုင်ငံရဲ့တမရော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးအက်ဒယ်ဖာတာစီစီဟာသူကတမရော်ရွေးကောက်ပွဲဝင်မှုအတွက်တမရော်ကနေအငင်းစားယူလိုက်ပြီးလို့မလ26ရက်နေ့ကနိုင်ငံကိုရုတ်တံလွှင့်ကြေညာသွားခဲ့ပါတယ်။အီဂျစ်နိုင်ငံဟာအကြမ်းဖက်သမားတွေရဲ့ချင်းချောက်မှုကိုခံရပြီးတော့အီဂျစ်နိုင်ငံကိုဂုံတိတ်ကရှိစွာနဲ့ပြန်လည်တိဆောက်ဖို့အချင်းကြောက်ရောက်နေပြီလို့လည်းအငင်းစားဖြစ်လာတဲ့ဗိုလ်ချုပ်ကြီးစီစီဟာကပြောဆိုခဲ့ပါတယ်ခင်ဗျာ။
မတ်လ၈ရက်နေ့ကပျောက်ဆုံးသွားခဲ့တဲ့မလေးရှားလေယာဉ်နဲ့ပတ်သက်ပြီးအခုနောက်ဆုံးထုတ်ပြန်လိုက်တဲ့ဂျူရုဓာတ်ပုံတွေထဲမှာအိန္ဒိယသမုဒ္ဒရာထဲတွေ့ရတဲ့အပိုင်းဆက်၁၂၂ခုဟာဒီလေယာဉ်ကနေဖြစ်ကြောင်းဖော်ပြထားပါတယ်။ဒီအပိုင်းဆက်တွေကိုပြင်သစ်ဂျူရုကမတ်လ23ရက်နေ့ကရပ်ယူတဲ့ပုံတွင်ရှိရာနေရာမှာတွေ့ခဲ့ရတာဖြစ်ကြောင်းမလေးရှားကာကွယ်ရေးဝန်ကြီးကဗုဒ္ဓဖူးနဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။
2014ခုနှစ်မတ်လ29ရက်ကြာသပတေးနေ့မနေ့ပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥရောနီငိမ့်နဲ့ဒေါခင်မျိုးသက်တို့ကြီးညာပေးခဲ့ကြတာပါမြန်မာပြည်ဆိုင်ရာသတင်းစာမားတွေကိုမထုတ်လွှင့်ခင်ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့ TV သတင်းလာအစီအစဉ်ပြောင်းလဲကိုပြောပြပါရစေရှင်ကျမတို့ VOA ကနေ့စဉ်ထုတ်လွှင့်နေတဲ့ TV သတင်းလာအစီအစဉ်တွေကိုလာမယ့်မတ်လ31ရက်တနင်္လာနေ့ညကစပြီးမြန်မာစံတော်ချိန်ည9နာရီတိတိမှာအစီအစဉ်အစ်ကိုဓာတ်ရိုက်ထုတ်လွှင့်ပေးတော့မှာပါဒီအစီအစဉ်ကိုနောက်နှစ်ညအစီအစဉ်အစ်စ်မပြောင်းခင်အထိအကြိမ်ကြိမ်ထပ်မံထုတ်လွှင့်ပေးမှာဖြစ်ပါရဲ့ရှင်မြန်မာပြည်ဆိုင်ရာသတင်းစာမားတွေထဲမှာတော့အရင်ဆုံးဒီအမေရိကန်အောက်လွှတ်တော်ကြားနာပွဲမှာလွှတ်တော်အမတ်တွေရဲ့တောင်းဆိုချက်ကိုမြန်မာအစိုးရဘက်ကဘယ်လိုတုံ့ပြန်တယ်လဲဆိုတာပြောပြပေးပါမယ်အမေရိကန်အောက်လွှတ်တော်အမတ်တွေကရိုဟင်ဂျာတွေကိုတိုင်းရင်းသားဖြစ်အသိမှတ်ပြုပြီးနိုင်ငံသားအစဉ်ပေးဖို့ချက်ချင်းဆောင်ရွက်ပေးပါဆိုပြီးမြန်မာအစိုးရဘောတောင်းဆိုတာဟာမြန်မာပြည်ရဲ့နောက်ခံနိုင်ငံရေးသမိုင်းကိုတိတိကျကျလေ့လာမှုမရှိဘဲပြောဆိုထားတာဖြစ်တယ်လို့မြန်မာအစိုးရရဲ့ပြောခွင့်ရသူကတုံ့ပြန်လိုက်ပါတယ်။ဒီအရေးကိစ္စဟာမြန်မာပြည်ရဲ့ပြည်တွင်းရေးကိစ္စဖြစ်တဲ့အတွက်ပြင်ပကဖိအားပေးဆောင်ရွက်တာမျိုးကိုလည်းလက်ခံမှာမဟုတ်ဘူးလို့ပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
ဟုတ်ကဲ့မြန်မာအစိုးရကဘင်္ဂလီလို့ခေါ်တုံးဆွဲနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေကိုတိုင်းရင်းသားအဖြစ်ချက်ချင်းအသိမှတ်ပြုပြီးနိုင်ငံသားအဆင့်ပေးဖို့အတွက်အမေရိကန်အောက်လွှတ်တော်နိုင်ငံကြားရေးဆက်ဆံရေးကော်မတီကြားနာပွဲမှာအင်ကာနေကဆွေးနွေးတောင်းဆိုခဲ့တာဖြစ်ပါတယ်ဒီတောင်းဆိုမှုအပေါ်မှာတော့မြန်မာအစိုးရရဲ့ပြောရေးဆိုခွင့်ရှိသူပြည်ကြားရေးဝန်ကြီးဌာနဒုဝန်ကြီးဦးရဲထွတ်ကအခုလိုတုံ့ပြန်ပြောဆိုပါတယ
်အဲ့ဒီမှာပြဿနာကတိုင်းနာလူနေစုဆိုတဲ့ကိစ္စနဲ့နိုင်ငံသားဖြစ်မှုဆိုတဲ့ကိစ္စတစ်ခုလာပေါင်းလို့မရဘူး82ခုနှစ်ဥပဒေနိုင်ငံသားဥပဒေနဲ့ကိုက်ညီတဲ့ဘင်္ဂလီမန္တမနိုင်ငံသားဖြစ်ခွင့်အတွက်ဆောင်ရွက်ပေးမယ်ဆိုတာကျွန်တော်အမြဲတမ်းပြောခဲ့ပြီးသားပဲတိုင်းနာဖြစ်ဆိုတာကပြည်ချက်လက်ထက်မှာလည်းကိုကတကောင်စစ်မှကိုကဟိုသူတို့တိုင်းနာဖြစ်တမခဲ့တာမဟုတ်အဲ့ဒီသက္ကလုံဆိုတာလည်းဒါ1950လောက်ကမှစပြီးတော့ပေါ်လာတဲ့သက္ကလုံအဲ့ဒီခုခေါ်ကြနားမလဲပဲနဲ့ပေါင်းပြီးတော့ထည့်တာတော့သူတို့ဟာသူတို့ဒီပြည်တွင်းနိုင်ငံရေးရအဲ့ဒါ lobby group တွေရဲ့လိုချလိုက်လို့တာလို့ပြောရမှာပဲကျွန်တော်ကတော့ဘာမှလေးထားပြီးလိုက်လို့ပြည်တယ်မလို့ပေါ့အမေရိကန်လူတော်မတွေကသူများနိုင်ငံအကြောင်းပြောဆိုရင်အဲ့ဒီနိုင်ငံမှာဖြစ်နေတဲ့ပြဿနာရဲ့နောက်ကျောင်းတို့အကြောင်းရင်းတို့တိတိကျလေ့လာပြီးမှပြောတင်တာပေါ့ဗျာ
အမေရိကန်အောက်လွှတ်တော်အမတ်တွေကရိုဟင်ဂျာမွတ်စလင်တွေနဲ့တခြားလူနည်းစုတွေပေါ်ပြုမှုဆက်ဆံတာတွေတိုးတက်အောင်မလုပ်ရင်မြန်မာပြည်ရဲ့ပြုပြင်ပြောင်းလဲရေးရည်မှန်းချက်ဟာပြည့်မီမှာမဟုတ်ကြောင်းနဲ့လူ့အခွင့်အရေးအခြေအနေတွေတိုးတက်ဖို့နိုင်ငံတကာကလိုအပ်တဲ့နည်းလမ်းတွေသုံးပြီးဖိအားပေးဆောင်ရွက်ဖို့ကိုလည်းတောင်းဆိုထားပါတယ်။ဒီအပေါ်မှာတော့ပြည်ချာရေးဝန်ကြီးဌာနဒုဝန်ကြီးဦးရထွတ်ကအခုလိုပြောပါတယ်
။နိုင်ငံတကာဖိအားပေးလို့လည်းမရပါဘူး။ဒါကျွန်တော်တို့ရဲ့ပြည်တွင်းကိစ္စပဲ။ကျွန်တော်တို့ရဲ့ချုပ်ချာအာဏာပိုင်တဲ့ကိစ္စ။အမေရိကန်နိုင်ငံမှာလုံနေတဲ့လူဝင်မှုကြီးကြပ်ရေးပြဿနာကိုကျွန်တော်တို့ကဖိအားပေးလို့မရဘူး။ကျွန်တော်နိုင်ငံကလူဝင်မှုကြီးကြပ်ရေးဆိုင်ရာပြဿနာနိုင်ငံသားဖြစ်မှုဆိုင်ရာပြဿနာကိုဘယ်သူမှမလာလို့ဖိအားပေးလို့မရဘူး။ကျွန်တော်တို့မှာလူခွေရဲမညီလို့အကြံပြုချင်တယ်ဆိုတော့ပြုလို့ရမယ်ဒါပဲရှိတယ်
။ရန်ကုန်တိုင်းဒေသကြီးကရခိုင်တိုင်းရင်းသားကြီးရဝန်ကြီးဦးဇော်အင်းမောင်ကတော့ပထဝီနိုင်ငံရေးအရမြန်မာပြည်ရဲ့တိုင်းရင်းသားအရေးဟာအင်မတန်မှအရေးကြီးကြောင်းအခုလိုပြောပါတယ်။
ကျွန်တော်တို့နိုင်ငံမှာတိုင်းရင်းသားလူမျိုး၈မျိုးရှိတယ်။အဲ့ဒီရဲ့အောက်မှာတိုင်းရင်းသားလူမျိုး135မျိုးရှိတယ်နော်။အဲ့ဒီထဲမှာရိုဟင်ဂျာဆိုတာလည်းမရှိဘူး။ရိုဟင်ဂျာဆိုတာပါလည်းမပါဘူးနော်။ကျွန်တော်နိုင်ငံပထဝီနိုင်ငံကြီးကအနောက်ဘက်မှာဧရိယာမိုင်အားဖြင့်မကွေးတိုင်းတာတာလောက်ပဲရှိရယ်လူဦးရေတန်း160ကျော်နေပြီနော်လူရှင်အရန်ဘတ်ဖြစ်နေတယ်ပြီးတော့အဲ့ဒီအထက်မှာအိန္ဒိယရှိတယ်တန်း1300ကျော်နေပြီအရှေ့ဘက်မှာတရုတ်နိုင်ငံရှိတယ်တရုတ်နိုင်ငံတန်း1600ရှိတယ်အဲ့ဒီလိုမျိုး population ဘတ်ဖြစ်နေတဲ့နိုင်ငံကြီးတွေကြားထဲမှာနေတဲ့ကျွန်တော်နိုင်ငံရဲ့ဒါတိုင်းရင်းသားလူမျိုးတွေရဲ့အရေးဟာသိအရေးကြီးတယ်အဲ့ဒါကိုတနင်္ဂနွေတနင်္ဂနွေပထဝီနိုင်ငံကြီးမတူဘဲနဲ့သူတို့ကဒါမျိုးတိကျမလေ့လာဘဲနဲ့ဒါမျိုးမလုပ်ပြင်ဘူးလို့ကျွန်တော်မြင်ပါတယ်။နောက်တစ်ခုကဒါဟာတနင်္ဂနွေရဲ့တနင်္ဂနွေရဲ့ချုပ်ချာအာဏာကိုတနင်္ဂနွေတာဝင်ရောက်ဆွတ်ဖက်တာဖြစ်တယ်နော်
။ဘူဒီတောင်မောင်းတော်ကမွတ်စလင်ဒေသခံတွေကိုအခြေခံထားတဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီရဲ့အတွင်းမှုဥကျော်ဆူအောင်ကတော့သူတို့တွေဟာမြန်မာပြည်လွတ်လပ်ရေးရပြီး1948အခြေခံဥပဒေရေးဆွဲစဉ်ကတည်းကတိုင်းရင်းသားအဖြစ်ပါဝင်ခဲ့တာဖြစ်တယ်လို့ပြောပါတယ်။
ကျွန်တော်တို့တိုင်းပြည်ပြည်ပြလူတော်မှာဘုကြောင့်ဆန်းကဖွဲ့စည်းမှုအခြေခံဥပဒေရေးဆွဲဖို့ခေါ်တဲ့နေရာမှာတိုင်းဒေသလူမျိုးတွေနဲ့အတူတူကျွန်တော်တို့ရွန်ကြာဒေသကိုကူစားပြုတဲ့ကျွန်တော်အဖေရဲ့နောက်မောင်တော်တယောက်ရဲ့တိုင်းဒေသလူမျိုးကူစားပြုတဲ့မှာနှုတ်ပါတယ်ဖွဲ့စည်းမှုအခြေခံဥပဒေရေးဆွဲတဲ့နေရာမှာဦးနေဝင်းအာနာတက်လာပြီးရန်ပြည်လို့မှာလူတွေအားလုံးခွင့်ရဆွချွန်းတဲ့နေရာမှာကျွန်တော်တို့ရွန်ကြာလူမျိုးတွေကလည်းသိဆုံးရတဲ့လူခွင့်ရဆွချွန်းခံရတဲ့အဲ့ဒီနောက်ပိုင်း1988 88နောက်ပိုင်းကျတော့2010တည်းအဆိုးဆုံးပါဗျာနောက်ဆုံးအခုလူဝင်ကြကတိုင်းတာမဟုတ်ဘူးလူဝင်ကြလူမျိုးဆိုတာမရှိဘူးတမိုင်းမှာမရှိဘူးဆိုပြီးတော့တချို့တော့ပုံကိုယ်တွေကတော့ပြောနေတယ်အဲ့ဒါတွေကတော့ကျွန်တော်တို့လက်မခံဘူ
းဦးကျော်စိုးအောင်ကသူတို့ဒေတာကလူမှုတွေဟာလက်ထက်ထိမ်းများခွင့်ခရီးသွားလာခွင့်အပြင်ပညာရေးကျန်းမာရေးစီးပွားရေးစတဲ့အခြေခံအခွင့်အရေးတွေဆုံးရှုံးနေရတယ်လို့ပြောဆိုထားပြီးမြန်မာအစိုးရဘက်ကတော့လူမျိုးဘာသာခွဲခြားပြီးဆက်ဆံတာမရှိကြောင်းပြောပါတယ်လောလောဆယ်မှာတော့မကြမီစတင်တော့မဲ့တကောင်စင်းကောက်ယူရာမှာရိုဟင်ဂျာလူမျိုးအမည်မထည့်သွင်းဖို့အတွက်ရခိုင်တိုင်းသားမျိုးနွယ်စုခုနှစ်စုကတောင်းဆိုထားပါတယ်ဒီကနေ့နေကင်းပိုင်းမှာတော့ဗုဒ္ဓတော်မောင်တော်နယ်ရီမှာပြည်သူ့ဆန္ဒကောက်ခံပြီးဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းဖို့အကြံပြုရေးသားထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံထုတ်ဒက္ကာထရီဘျူးသတင်းစာပါဆောင်းပါးနဲ့ပတ်သက်ပြီးရန်ကုန်မြို့မှာလူ2000လောက်ကန့်ကွက်ဆန္ဒပြခဲ့ပါတယ်
ကိုမိုးစောတင်ပြပေးခဲ့တာပါအခုတခါတော့2008ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ရဲ့ပြောဆိုချက်တွေကိုလည်းပြောပြပေးပါဦးမယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စရမှာနိုင်ငံရေးအကျအတည်းအထိဥတီမသွားအောင်တွဲဆုံညှိနှိုင်းဖြည့်ရှင်ဖို့တောင်းဆိုရတာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောပါတယ်လက်ရှိလွှတ်တော်အစည်းအဝေးကျင်းပမှုနောက်ဆုံးနေ့ဖြစ်တဲ့မနေ့ကပြည်ထောင်စုလွှတ်တော်နာယကသူရဥွှေမန်းနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တို့ရဲ့ပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ရမှာအခုလိုပြောဆိုခဲ့တာပါဒီသတင်းစာရှင်းလင်းပွဲကိုကိုရိုင်းတက်ရောက်သတင်းယူခဲ့တဲ့ကိုသားညိုဦးကသတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စရပ်တွေကိုဆောင်ရွက်ကြတဲ့အခါမှာနိုင်ငံရေးအကျက်တဲပုံစံဖြစ်မလာအောင်လို့အမျှော်မြင်ကြီးကြီးနဲ့တိမ်မွေ့ညင်သာစွာဆောင်ရွက်ကြဖို့ဆိုပြီးတော့သမရဦးသိန်းစင်ကလွှတ်တော်ရဲ့နောက်ဆုံးရက်မှာတိုက်တွန်းပြောဆိုသွားတာပါလွှတ်တော်ပြည်သင်းသာရှင်းလင်းပွဲမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ဒေါန်ဆန်းစုကြည်ကိုမေးမြန်းတော့ဒီအတွက်ကြောင့်မလို့လဲသူတို့အနေနဲ့ဒီတွစ်ဆုံဆွေးနွေးဖြည့်ရှင်းနိုင်မှုအတွက်တောင်းဆိုခဲ့ရတာဖြစ်တယ်လို့ဖြည့်ဆိုသွားပါတယ်။ဒါက
တော့အမြဲတမ်းတွစ်ဆုံဆွေးနွေးရုပ်ပဲအမြဲတောင်းဆိုပါတယ်။ဘယ်ဘယ်လိုပြဿနာပဲဖြစ်ဖြစ်တွစ်ဆုံဆွေးနွေးခြင်းအားဖြင့်ဖြည့်ရှင်းနိုင်ရေးဆိုတဲ့လူမျိုးသားကိုကန့်သက်တာဖြစ်တယ်။ဒီဟာလည်းကန့်သက်ရဘောဒီမှာစိုးစောနေတာပဲတော့တော်တော်လေးအမျိုးသားပြန်လေးညှဆေးရေးဆိုတာဟာဒီတွစ်ဆုံဆွေးနွေးရုပ်မှာပဲအခြေခံတာ။တွစ်ဆုံရဲ့ဆွေးနွေးရေးဒီလိုမှပြန်ပြီးညှဆေးလို့မရပါဘူး။မတူညီတဲ့သဘောထားတွေကိုကြည့်လို့မရဘူး။အဲဒါကြောင့်ကျွန်တော်တို့ကတော့ဒီနိုင်ငံရေးမှာဘုံကျူရာတွေရှိတာရှိတိုင်းအကျက်တဲ့ဖြစ်သွားတယ်။ဖြစ်သွားတယ်လို့ပြောတော့ဒါကြောင့်မို့လို့ကျွန်တော်ရေးပြဆိုင်ပြီးဆိုလို့တောင်းဆိုတာအကျက်တဲ့မဖြစ်စေဘူး။ဘာဆိုဆိုကပြောတဲ့အတိုင်းကိုပဲဒီနေ့ပေါ့နော်ဆန္ဒပြမှုတွေပဲဖြစ်ပါတယ်။ဒါတဲ့သဘောကြောင့်ဒီမိုကရေစီခွင့်အရေးစပြီးပေါ်ပေါက်လာတဲ့အချိန်မှာဆိုလို့ရှိရင်ဒီလူတွေနဲ့ကိုယ်မှရရှိလာတဲ့အခွင့်အရေးတွေကိုတုံ့ပြန်တာသဘောကြောင့်ပေါ်လာတဲ့အခက်အခဲမှန်မှန်ညီမတို့ညီနာတို့ဆွေးနွေးပြီးတော့ဖြေရှင်းနေတယ်။ဒီမတို့နိုင်ငံကိုအကြမ်းဖက်တဲ့နောက်ပေါ်မှာတို့လုံးဝမရရှိဘူး။ဒီမတို့အချင်းချင်းကြားမှာမလိုအပ်တဲ့အခြေအနေကလည်းလုံးဝဖြစ်စေဘူး။မဖြစ်ပဲနဲ့လုံးနိုင်တယ်လို့ကျွန်တော်ယုံကြည်တယ်။ကျမတို့တော့ပြင်မှာဆိုလို့ရှိရင်ကျမတို့ကတော့တခန့်ကူရေးပါတီရဲ့အဖွဲ့ဝင်များအားဖြင့်ဆေးဘုံဘုံရှိတယ်ဆေးဘုံဘုံဘုံမရှိတဲ့ဆိုပေမဲ့ကျမတို့အစီအပြေအောင်လို့တစ်ဖက်နဲ့တစ်ဖက်ချောချုံမှုတွေဖြစ်အောင်လို့ဆက်ဆံနိုင်ပါတယ်ညီနိုင်ပြီးတော့ဆွေးနွေးပြီးတော့အပြေအောင်လုပ်နိုင်ပါတယ်ပြီးတော့မလုပ်နိုင်တာအကြောင်းရှိတော့နောက်ဆုံးတော့ဆန္ဒ
ဖော်စည်းပုံပြင်ဆင်ရေးကိစ္စရပ်မှာသမရလွတ်တော်ကာဝေးဥစည်းချုပ်တို့နဲ့လေးပွင့်ဆိုင်တွေ့ဆုံလို့ရဆိုပြီးတော့ဒေါန်ဆန်းစုကြည်ကသမရယုံကိုတင်ပြခဲ့ပါတယ်။ဒါပေမဲ့လည်းအချိန်မကျသေးဘူးဆိုပြီးတော့သမရယုံဘက်ကတုံ့ပြန်ထားပါတယ်။အခုဒီသတင်းစာရှင်းလင်းပွဲအတွက်မှာတော့ပြည်တော်စုလွတ်တော်နိုင်ကဖြစ်တဲ့သူရဥရှိမန်းကတော့သူ့ဘက်ကတော့ဒီလေးပွင့်ဆိုင်တွေ့ဆုံဆွေးနွေးဖို့အတွက်အစဉ်သင့်ရှိပါတယ်လို့ဖြေထားပါတယ်။ပထမကြိမ်လွတ်တော်ရဲ့၉ကြိမ်မြောက်အစည်းအဝေးအပြီးသတ်ဖြစ်တဲ့အခုဒီသတင်းစာရှင်းလင်းပွဲအတွက်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်နဲ့လွှတ်တော်ရဲ့နာယကဖြစ်တဲ့သူရဥရှိမန်းတို့ကသတင်းတောက်တွေနဲ့တွေ့ဆုံပြီးတော့အခုလိုမေးမြန်းချက်တွေကိုဖြေကြားသွားတာပါ။လက်ရှိမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့မှတ်ချက်ပေးပြောဆိုတဲ့နေရာမှာတော့လွှတ်တော်နိုင်ငံရေးကိုပို့ပြီးတော့အလေးထားဖို့ဒေါန်ဆန်းစုကြည်ကပြောဆိုသွားပါတယ်။အုပ်ချုပ်ရေးမှန်းတိုင်းဟာဒီဇိုင်းမမတ်ရှိခဲ့ပေမဲ့လို့လွှတ်တော်နိုင်ငံရေးဟာ၃နှစ်သားအချိန်ပဲရှိသေးတာမဟုတ်လို့လက်ရှိအသွင်ကူးပြောင်းရေးကာလမှာလွှတ်တော်နိုင်ငံရေးကိုပို့ပြီးတော့အလေးပေးမြင့်တင်ဖို့လိုရဲဆိုပြီးတော့ဒေါန်ဆန်းစုကြည်ကပြောဆိုသွားပါတယ်။ဖွဲ့စည်းပုံပြင်ဆင်ကိစ္စရပ်နဲ့ပတ်သက်လို့တော့ဒီအာဏာရကြက်ခိုင်ရေးပါတီအနေနဲ့ဒ တည်ငြိမ်ရေးငြိမ်းချမ်းရေးနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးဆိုတဲ့မူသုံးချက်ပေါ်မှာခြေခံပြီးတော့ဆောင်ရွက်သွားမှာဖြစ်တယ်လို့ဒီကြံ့ခိုင်ရေးပါတီရဲ့လက်ရှိဥက္ကဋ္ဌဖြစ်တဲ့သူရဦးရွှေမန်းကပြောဆိုသွားပါတယ်ခင်ဗျာ
။တို့ရရှိမြခင်ဗျာအခုအချိန်ဟာမြန်မာနိုင်ငံရဲ့သမိုင်းစဉ်မှာအကောင်းဆုံးနဲ့အရေးကြီးဆုံးအချိန်ခါကိုရောက်နေပြီလို့နိုင်ငံတော်သမ္မတဦးသိန်းစင်ကတာဝန်ထမ်းဆောင်မှုစက်တန်3နှစ်ပြည့်မိန့်ခွန်းမှာပြောကြားသွားခဲ့ပါတယ်ဒီမိန့်ခွန်းဟာနိုင်ငံတော်ရဲ့အခြေအနေမှန်ကိုထင်ဟပ်တယ်လို့သောရရှင်တွေထင်ကြပါသလားဒီမိန့်ခွန်းနဲ့ပတ်သက်တဲ့သောရရှင်တွေရဲ့အမြင်ကိုအခုလာမယ့်စနေညတရားရေးလိမ့်ဆိုင်အစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax number 2323255992ဖြစ်ပါတယ်။ email address ကတော့ bomis@voanews.com ဖြစ်ပါတယ်။တရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတူဆင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပြပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
အမေရိကန်တန်ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 2323255994 ကိုဖြစ်စေ email လိပ်စာ bamis@voanews.com ကိုဖြစ်စေဆက်သွယ်နိုင်ပါတယ်ရှင်။အခုမြောက်ကိုရီးယားဘက်ကိုအလှည့်ပေးကြပါမယ်။မြောက်ကိုရီးယားနိုင်ငံနဲ့သူ့ရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုထိန်းချုပ်ဟန်တာရေးကိစ္စဆွေးနွေးဖို့အမေရိကန်သမ္မတဘရက်ကိုဘားမားဟာဂျပန်နဲ့တောင်ကိုရီးယားနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။တကယ်တော့ဂျပန်နဲ့တောင်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးဟာလွန်ခဲ့တဲ့နှစ်100လောက်ကတည်းကရှိခဲ့တဲ့ကိစ္စရဲ့တချို့အပါအဝင်မဖြေရှင်းနိုင်သေးတဲ့ပြဿနာတွေကြောင့်ဆက်ဆံရေးတင်းမာနေခြင်းလည်းဖြစ်ပါတယ်။မြောက်ကိုရီးယားရေးကင်တွယ်ဖို့အရေးကြီးတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုအလေးထားဆွေးနွေးဖို့အတွက်သုံးနိုင်ငံခေါင်းဆောင်တွေတွေ့ဆုံခဲ့ကြတာဖြစ်တဲ့အကြောင်းလာတီကာဟုတ်ပြပို့ထားတဲ့သတင်းဆောင်ပါကိုမက်ခင်ဖြူတွေကပြောပြပေးပါမယ်ရှင်
။နှစ်ရက်ကြာနျူကလ িয়ার လုံခြုံရေးဆိုင်ရာထိပ်သီးဆွေးနွေးပွဲအပြီးအင်္ဂါနေ့က The Hague မြို့မှာအမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေတွေ့ဆုံခဲ့ကြတာပါ။နှစ်နိုင်ငံကြားသဘောထားကွဲလွဲမှုတွေနဲ့တင်းမာမှုတွေရှိတဲ့အတိုင်းအောင်ဒေသညီညွတ်ရေးအပေါ်အပြင်းထန်ချင်းချောင်းတွေရဲ့ကိစ္စနဲ့ပတ်သက်လို့ပူးပေါင်းလှုပ်ဆောင်နိုင်ခဲ့ကြတဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့တောင်ကိုရီးယားသမ္မတဘက်ကွန်ဟဲရိုကိုအမေရိကန်သမ္မတအိုဘားမားကအချီးကျူးစကားပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားနျူကလ িয়ার ရေးနဲ့ပတ်သက်လို့ပူးပေါင်းဆောင်ရွက်သွားကြဖို့အရေးကြီးတဲ့အကြောင်းကိုလည်းမစ္စတာအိုဘားမားကပြောဆိုခဲ့တာပါ
။ Over the last 5 years, close coordination between our three countries has succeeded in changing the game with North Korea.
And our trial and error process is strong. ငွေငွေငွေငွေငွေငွေငွေငွေငွေငွေငွေငွေငွေငွေငွေငွေငွေငွေငွေငွေငွေငွေငွေငွေငွေငွေငွေငွေငွေငွေငွေငွေငွေငွေငွေငွေငွေငွေငွေငကျွန်တော်တို့ရဲ့သုံးနိုင်ငံပူးပေါင်းဆောင်ရွက်မှုဟာမြောက်ကိုရီးယားအနေနဲ့ရန်စမှုတွေနဲ့ချင်းချောက်မှုတွေလှုပ်ဆောင်လာမယ်ဆိုရင်ကျွန်တော်တို့ဘက်ကညီညွတ်တဲ့တုံ့ပြန်မှုကိုသူခံရလိမ့်မယ်ဆိုတဲ့ပြင်းထန်တဲ့သတိပေးချက်ပဲဖြစ်ပါတယ်
။ပူးတဲ့စီရင်လေ့ကျင့်မှုတွေနဲ့မြောက်ကိုရီးယားမစ်ဆိုင်ဒုံးလက်နဲ့ကာကွယ်ရေးကိစ္စအပါအဝင်စီရင်တဲ့တန်တမာရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပုံမိုခိုင်မာအောင်တည်ဆောက်ဖို့ကိစ္စတွေကိုသူတို့သုံးဦးဆွေးနွေးခဲ့ကြတယ်လို့မစ္စတာအိုဘားမားကပြောပါတယ်။နောက်ထပ်တစ်ဆင့်ဆွေးနွေးမှုတွေကိုတော့ရှေ့လာတဲ့တိုကျိုနဲ့ဆိုမျိုးတွေကိုတူသွားရောက်တဲ့အခါဆက်လက်ဆွေးနွေးသွားမှာဖြစ်တယ်လို့လည်းမစ္စတာအိုဘားမားကပြောပါဗျ။တောင်ကိုရီးယားသမ္မတဘက်ကွန်ဟဲကတော့မြောက်ကိုရီးယားအပေါ်ညီညီညွတ်ညွတ်ပူးပေါင်းတုံ့ပြန်သွားဖို့အရေးကြီးတဲ့အကြောင်းပြောဆိုပေမဲ့ဒီမြောက်ကိုရီးယားဘက်ကငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းဖို့ကိုလည်းတိုက်တွန်းပြောဆိုသွားခဲ့ပါဗျ
။ဘူကန်ဂျူမင်းတဲ့
Should North Korea embark on the path to denuclearization on the basis of
North Korea နိုင်ငံအနေနဲ့နျူကလ িয়ার လုပ်ငန်းတွေကိုဖျက်သိမ်းတာတွေကိုရိုးရိုးသားသားပဲစတင်လှုပ်ဆောင်သင့်နေပါပြီ။ဒီလိုလှုပ်ပြီးမှသာမြောက်ကိုရီးယားပြည်သူတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုဖြေရှင်းတဲ့နည်းလမ်းတွေရှာဖွေလုပ်ကိုင်နိုင်မှာပါ။ဒီအစည်းအဝေးဖြစ်မြောက်အောင် American ပြည်ထောင်စုကအများကြီးကြိုးပမ်းခဲ့တာပါ။ဒီအစည်းအဝေးဟာသုံးနိုင်ငံပူးပေါင်းဆောင်ရွက်မှုတွေနဲ့အတူနျူကလ িয়ার ရေးပူးပေါင်းဆောင်ရွက်မှုတွေပိုပြီးခိုင်မာအောင်လုပ်ပေးနိုင်မယ့်အခွင့်အလမ်းတွေဖန်တီးပေးနိုင်လိမ့်မယ်လို့ကျွန်မယုံကြည်ပါတယ်ရှင်
။ဒီအချက်ကိုဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကလည်းထောက်ခံပါတယ
်။ NHB Kan no
particularly it is extremely important that we were able to confirm close cooperation
မြောက်ကိုရီးယားအရင်းနဲ့ပတ်သက်လို့ဂျပန်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကြားအနီးကပ်ပူးပေါင်းဆောင်ရွက်မှုအခိုင်အမာတည်ဆောက်နိုင်ခြင်းကအင်မတန်အရေးကြီးတဲ့ကိစ္စဖြစ်ပါတယ်။ဒီလိုပူးပေါင်းဆောင်ရွက်မှုကြောင့်မြောက်ကိုရီးယားအနေနဲ့သူ့ရဲ့နျူကလ িয়ার နဲ့မစ်ဆိုင်းဒုံးလက်နဲ့အစီအစဉ်တွေနဲ့ပတ်သက်လာရင်အပြုသဘောဆောင်ရွက်တည်လာနိုင်မှာဖြစ်ပါတယ်။
တကယ်တော့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံအကြားဆက်ဆံရေးမှာကိုရီးယားကိုဂျပန်ကသိမ်းပိုက်ခဲ့စဉ်အတွင်းကျူးလွန်ခဲ့တဲ့ရာဇဝတ်ပြစ်မှုတွေကြောင့်အပါအဝင်ဖြေရှင်းမရနိုင်သေးတဲ့ပြဿနာအတော်များများရှိနေတာပါတရားမမျှတမှုတွေနဲ့နာကျင်စရာအတိတ်သမိုင်းကိုပြန်လည်ကုစားနိုင်မှုအချိန်ယူရတယ်လို့တောင်ကိုရီးယားဘက်ကကြည်အေးတဲ့အထိဂျပန်ဘက်ကဆက်လက်တောင်းပန်မှုဆန္ဒရှိနေတာလည်းဖြစ်တယ်လို့အမေရိကန်ထိပ်တန်းတန်တမတ်တဦးကပြောပါတယ်နျူကလ িয়ার ထိပ်သည်ဆွေးနွေးပွဲအပြင်ပန်းအမေရိကန်သမ္မတဥပမာနဲ့တရုတ်သမ္မတရှီကျင်းပင်တို့တီးခြားတွေ့ဆုံမှုအတွင်မှလည်းမြောက်ကိုရီးယားအရေးကိစ္စကိုဆွေးနွေးခဲ့ကြပါသေးတယ်ရှင်
။မက်ခင်ဖြူထွေးပြောပြခဲ့တာပါ။အခုတခါတော့ရုရှားခရိုင်းမီးယားအရေးကိုလည်းပြောပြပေးပါဦးမယ်။ယူကရိန်းပြဿနာဟာရုရှားနိုင်ငံရဲ့စီးပွားရေးကိုအကြီးအကျယ်ထိခိုက်စေပါတယ်။လက်တလော့ပြုလုပ်ထားတဲ့အမေရိကန်နဲ့အနောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့မှုတွေကိုတိတ်ပြီးအရေးမပါတဲ့ကြောင်းရုရှားခေါင်းဆောင်တွေကပြောဆိုနေကြပေမဲ့တကယ်တမ်းမှာတော့အန်ဒီယဲရှောင်ရှားကျင်တဲ့ယင်းနှီးမြုပ်နှံသူတွေကကြိုတင်ဆုတ်ခွာမှုတွေလုပ်နေတာကြောင့်နိုင်ငံတဲကအရင်းနှီးတွေအတော်များများလျော့ပါသွားခဲ့ပြီးဖြစ်ပါတယ်။ငကိုရဲကမှတိုးတက်တဲ့ဆိုရင်အဆင့်လောက်မှာပဲရှိတဲ့ရုရှားစီးပွားရေးဟာအခုလိုနိုင်ငံတကာကမကြေမနက်တုံ့ပြန်မှုနဲ့ပိတ်ဆို့မှုတွေအရဆိုရင်စီးပွားရေးဆုတ်ကတ်တစ်ခုလည်းကျရောက်သွားနိုင်တဲ့အခြေအနေမှရှိတယ်လို့လေ့လာသူတွေကသုံးသပ်ထားပါတယ်။ VOA သတင်းတောက် Mail Asiga ရဲ့သတင်းလွှာကိုတော့ဦးတန်းလွင်ထွန်းကတင်ပြပေးထားပါတယ်ရှင်
။ကမ္ဘာပေါ်မှာနဝမမြောက်စီးပွားရေးအင်အားကြီးနိုင်ငံဖြစ်တဲ့ရုရှားနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းထားဟာပြီးခဲ့တဲ့နှစ်က 1.3 ရာခိုင်နှုန်းပဲရှိခဲ့ပါတယ်။ဒီနှစ်မှာတော့ဒီထက်တိုးလာဖို့မမြင်ပါဘူး။ရုရှား stock share တွေဟာ 14 ရာခိုင်နှုန်းကျဆင်းခဲ့ပြီးဒီ March လထဲမှာငွေကြေးဖောင်းပွားမှုနှုန်းထားဟာ 9 ရာခိုင်နှုန်းအထိရှိလာမယ်လို့တွက်ဆရပါတယ်။ဒီအခြေအနေနဲ့အတူအနောက်အုပ်စုကစီးပွားရေးပိတ်ဆို့မှုတွေပိုလှုပ်လာမယ်လို့လည်းဆိုနေတာကြောင့် Standard & Poor's ကြေးပြအဖွဲ့ကြီးကရုရှားနိုင်ငံရဲ့စီးပွားရေးအခြေအနေကိုတည်ငြိမ်မှုအဆင့်ကနေအနှုတ်လက္ခဏာဆောင်အဆင့်အထိပြင်းစင်ရှော့ချလိုက်ရတာဖြစ်ပါတယ
် The poor investment
ဒီမှာအလားအလာမကောင်းတဲ့ယင်းနှီးမြုပ်နှံမှုအခြေအနေအပြင်ယင်းနှီးမြုပ်နှံသူတချို့ကစိတ်မချဖြစ်လာနေတာမို့ဒီနှစ်နဲ့နောက်နှစ်အတွက်တိုးတက်မှုအလားအလာနှေးပါသွားခဲ့ပြီး SNB အနေနဲ့နိုင်ငံရဲ့စီးပွားရေးအခြေအနေကိုအနှုတ်လက္ခဏာအဖြစ်ပြောင်းလဲသတ်မှတ်ခဲ့ရတာဖြစ်ပါတယ
် Standard & Poor's စီးပွားရေးအဆင့်သတ်မှတ်မှုကော်မတီဝင် John Chambers ကအခုလိုပြောသွားခဲ့တယ်လို့ပဲယူကရိန်းပြဿနာစတင်ခဲ့ပြီးချိန်ကလေးကရုရှားနိုင်ငံယင်းနှီးမြုပ်နှံမှုတွေကနေနှုတ်ထွက်သွားမှုတွေဟာဒေါ်လာ80ဘီလီယံလောက်ရှိနေပါပြီ။ဒီပုံတိုင်းဆိုရင်ရုရှားနိုင်ငံဟာစီးပွားရေးဆုတ်ကတ်ထဲကျသွားနိုင်တယ်လို့နိုင်ငံပိုင်စဘာဘန့်ရဲ့အကြီးအကဲ German Graph ကပြောပါတယ်။5
miliard euro အချင်းနေပြောင်းလဲတွေဘယ်လိုဆက်ဖြစ်မလဲဆိုတာပေါ်မှာမူတည်ပါတယ်။တကယ်လို့သာယင်းနှီးမြုပ်နှံမှုတွေပြန်ထွက်သွားတာဒေါ်လာ100ဘီလီယံလောက်ရှိလာပြီဆိုရင်ရုရှားရဲ့စီးပွားရေးတိုးတက်မှုဟာလည်းတုံ့ညအမှတ်ကိုရောက်သွားဖို့ရှိနေပါတယ်။
ဒါပေမဲ့ရုရှားဗဟိုဘဏ်အနေနဲ့ယင်းနှီးမြုပ်နှံမှုတွေပြန်ထွက်သွားတဲ့ပမာဏတော်တော်များများကိုကြားကန်ပေးနိုင်တဲ့အနေအထားမှာပဲရှိနေပါသေးတယ်။ဒါအပြင်ဥရောပကိုရေနံတန်းငွေတင်ပို့မှုတွေရပ်တန့်လိုက်ခြင်းအပြင်လည်းတုံ့ပြန်လာနိုင်ပါတယ်။ဥရောပဟာစွန့်ရင်လိုအပ်ချက်၃ပုံတစ်ပုံကိုရုရှားနိုင်ငံကတင်ပို့မှုတွေအပေါ်မှီခိုနေရတာပါ။ဒီအချက်ကိုဥရောပသမဂ္ဂအနေနဲ့လည်းထည့်တွက်နေရတယ်လို့ bankrate.com website တူတောင်သူ Mark Hamrick ကပြောပါတယ်။
Ukraine ဘက်ကမှဟာမရည်ရွယ်ပဲဒီတဲ့ပို့ပြီးဆိုးသွားခဲ့မယ်ဆိုရင်အနောက်နိုင်ငံတွေကပို့ပြီးဖိအားပေးတုံ့ပြန်လာမယ်အဲ့ဒီမှာရုရှားဘက်ကဘယ်လိုခြေလှမ်းလာမလဲဆိုတာမေးစရာရှိပါတယ်ဥရောပကမိခိုနေရတဲ့ရုရှားလောင်စာစွမ်းအင်ပြဿနာဟာအဲ့ဒီမှာအဓိကဖြစ်လာပါတယ
်ဒီလိုသာဖြစ်ခဲ့ရင်တကမ္ဘာလုံးအနှံ့စီးပွားရေးပြဿနာပြန့်သွားဖို့ရှိပါတယ်ပြည်ပလောင်စာတင်ပို့မှုကနေပြည်တွင်းဝင်ငွေ50ရာခိုင်နှုန်းကျော်ရနေခဲ့တဲ့ရုရှားနိုင်ငံလည်းအကြီးအကျယ်ထိခိုက်မှာပါ
Well, I think what has to happen
ဘာပဲပြီးတော့လောလောဆယ်မှာတော့ရုရှားနိုင်ငံအပေါ်လှုပ်ဆောင်ထားတဲ့ပိတ်ဆို့မှုတွေနိုင်ငံသားတွေအစင်းအထိတက်ရောက်လာမှာပဲလောလောဆယ်သမ္မတပူတင်ရဲ့လှုပ်ဆောင်ချက်အပေါ်ပြည်တွင်းမှာအာဘာဒရာရှိနေမှုတွေရော့ကျသွားမှာဖြစ်တယ်လို့ထင်ကြောင်းဘော့စတန်တက္ကသိုလ်ပမောက္ခအေဂါလုခ်စ်ကပြောပါတယ်ရုရှားပြည်တွင်းမှာနိုင်ငံခြားတွေပစ္စည်းနဲ့အစားအသောက်ဈေးနှုန်းတွေတက်လာနေပြီမို့ဒီအခြေအနေစတင်နေပြီလို့ယူဆရပါတယ်အလားတူပဲဥရောပနဲ့အမေရိကန်ကပြတ်မှတ်ထားပြီးပိတ်ဆို့ထားတဲ့ဘဏ်တွေကနေငွေထုတ်ယူဖို့အခက်အခဲတွေရှိလာနေပြီဖြစ်ကြောင်းလဲမော်စကိုမြို့တော်သားတွေစီကအတန်းတွေလဲထွက်လာနေပါပြီခင်ဗျာ
ခရိုင်းမီးယားရေးကြောင့်ရုရှားစီးပွားရေးထိခိုက်လာပုံကိုဦးတန်းလွင်ထွန်းပြောပြခဲ့တာပါ VOA American တန်ရဲ့ကြာသပတေးနေ့မနက်ပိုင်းအစီအစဉ်တွေအတန်းလွင်ပေးနေတာဖြစ်ပါတယ်ရှင် VOA ကိုအီးမေးလ်ကဆက်သွယ်လို့ရင်ကျမတို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်